မွတ်စလင်တွေအပေါ်ဘာသာရေးအရာတိုက်ခိုက်မှုတွေဟာရဲတပ်ဖွဲ့အစင်းခံချက်ထက်ပိုပြီးတော့ဆိုးရွားကြောင်းတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ကြပြီးတဲ့နောက်လူမှုအတွင်းအချမ်းဖတ်မှုတွေပေါ်ပေါက်အောင်လှုံ့ဆော်မှုဆွဲချက်တွေနဲ့ပြီးခဲ့တဲ့သတင်းပတ်ကုန်တွင်ဖမ်းဆီးခံခဲ့ရတဲ့အိန္ဒိယသတင်းသမားနှစ်ဦးကိုနိုင်ငံအရှင်းကြောက်ပိုင်ပြည်နယ်ထရီပူရရဲ့တရားရုံးတစ်ခုကအမှတ်ကံပေးလိုက်ပါတယ်ပြီးခဲ့တဲ့လကလူနည်းစုမွတ်စလင်တွေတိုက်ခိုက်ခံခဲ့ရတဲ့ပြည်နယ်တွင်းကဘာသာရေးတင်းမာမှုတွေကိုသမီးယာရီဒာဟီကေစာကူနီယာနဲ့ဆွာနာချဟာတို့တရင်ပြေးသားခဲ့ကြတာပါ။အနည်းဆုံးဗလီတစ်ခုမွတ်စလင်တွေပိုင်ဆိုင်တဲ့ဈေးဆိုင်အတော်များများနဲ့အိမ်တွေဖျက်ဆီးခံရကြောင်းတိစုံမှုမရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံထရီပူရပြည်နယ်တွင်တိုက်ခိုက်မှုဟာဆိုရင်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအောက်တိုဘာလအစောပိုင်းတုန်းကဟိန္ဒူတွေအပေါ်ချက်ဖက်တိုက်ခိုက်မှုကိုလက်တုံ့ပြန်ဆောင်ရွက်တာလို့လည်းရှုမြင်ကြပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့ထရီပူရပြည်နယ်မှာနေထိုင်သူလူဦးရေ4000နီးပါးမှာမွတ်စလင်က900ခန့်လုံးလောက်ပဲရှိပါတယ်။တရင်တောက်တွေကိုစုံစမ်းစစ်ဆေးဖို့အတွက်ထိမ့်သိမ်းထားဖို့မလိုအပ်ကြောင်းဒီလိုထိမ့်သိမ်းမှုဟာသူတို့ရဲ့ပုံကိုယ်ရေးလွတ်လပ်ခွင့်ကိုချိုးဖောက်ရာရောက်တဲ့အကြောင်းတရားသူကြီးကပြောဆိုပြီးတနင်္လာနေ့မှာတရင်တောက်တွေကိုတရားရုံးကအမှတ်ခံပေးလိုက်တာဖြစ်တယ်လို့တရင်တောက်တွေရဲ့ရှင်းလင်းကအင်ကာနီမှာပြောပါတယ်ရှင်။